မြမစစ်တပ်ရဟယင်သုံးပစ်ခတ်တိုက်ခိုက်မှုတွေကြောင့်ကလင်းငယ်တွေတိတ်ဆုံးရတာဖြစ်ပြီးမြမရေကူလာသမဂ္ဂနဲ့အာဆီယံတို့ဘက်ကအရေးယူဆောင်ရွက်လာအောင်အပြစ်မဲ့ကလင်းငယ်ဗနယောက်သိပေးရမှာလေလို့မြမနိုင်ငံဆိုင်ရာအထူးကောင်စီကဒီနေ့ပဲမေးခွန်းထုတ်လိုက်ပါတယ်ကူလာသမဂ္ဂနဲ့အာဆီယံတို့ဘက်ကအရေးယူဆောင်ရွက်တာမရှိရင်ဒါဟာကြမ်းရပါဖြစ်ကြောင်းနဲ့သတိပေးလိုက်ပါတယ်ဒါအပြင်စစ်ကောင်စီကိုလက်နဲ့တင်ဖို့ရောင်းချမှုပိတ်ပင်ဖို့နဲ့အမျိုးသားညီညွတ်ရေးအစိုးရ NUG ကိုအသိမှတ်ပြုဖို့ပါတောင်းဆိုလိုက်ပါတယ်စကိုင်းတိုင်းတပင်းမြို့နယ်လက်ရက်ကုန်ချေးရွာကစာတင်ကြောင်းကိုမြမစစ်တပ်ရဲ့ရဟရင်တွေကတိုက်ခိုက်မှုနဲ့ပတ်သက်ပြီးထုတ်ပြန်ခဲ့တဲ့ကြေညာချက်ထဲမှာအထူးအကြံပေးကောင်စီကအခုလိုပြောလိုက်တာဖြစ်ပါတယ်။အခုလိုတိုက်ခိုက်တာစစ်ကောင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ထိအစိုးရခံဒါမှမဟုတ်အမိန့်ခံရတဲ့အစစ်မြင့်တပ်မှုတွေရဲ့အမိန့်မပါဘဲမဖြစ်နိုင်ပါဘူးလို့လည်းကြေညာချက်မှာဖော်ပြထားပါတယ်။တပင်းလက်နက်လက်ရက်ကုန်ချေးရွာဖြစ်စဉ်နဲ့ပတ်သက်ပြီးအ ਨੇ ဆုံးကလေး12ဦးအပါအဝင်13ဦးသေဆုံးရာကြောင့်ကုလသမဂ္ဂကသတင်းထုတ်ပြန်ပြီးအတွေ့အမှုချုပ်ကဝေဖန်ရှုတ်ချခဲ့ပါတယ်ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီး VOA ကခဏဦးစုံစမ်းမေးမြန်းခဲ့ရမှာတော့ကလင်းငယ်ခုနှစ်ဦးအပါအဝင်73ဦးသေဆုံးရကြောင်းပဲသတင်းရရှိထားပါတယ်စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့19ရက်နေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာကလင်းငယ်တွေသေဆုံးကြောင်းထုတ်မပြောပေမဲ့ကလေးတချို့ကိုဆေးကုသပေးနေကြောင်းကလေးနှစ်ဦးဒဏ်ရာပြင်းထန်ကြောင်းပြောကြားခဲ့ပါတယ်ကုလသမဂ္ဂရဲ့ကလေး72ဦးသေဆုံးတယ်ဆိုတဲ့ပြောဆိုချက်နဲ့ပတ်သက်ပြီးအတည်ပြုနိုင်ဖို့စစ်ကောင်စီပြောခွင့်ရကိုဒီကနေ့ထပ်ပြီးဆက်သွယ်မေးမြန်းဖို့ကြိုးစားပေမဲ့ခုထိမတုံ့ပြန်သေးပါဘူး။ဆီယနာသိမ်းပြီးကလေးကလက်နက်မဲ့အရသားတွေကိုအစုလိုက်ပြုံးလိုက်တတ်ဖြတ်ဗရင်ကျမီရှုလူရဲ့စန္ဒရိုက်ခါဆေးဝါအထောက်ပံ့တွေဖျက်ဆီးတာနဲ့ဘာသာရေးအဆောက်အဦတွေကိုပြစ်ခတ်တာတွေရှိနေတယ်လို့အကြံပေးကောင်စီရဲ့ကြေညာချက်မှာဖော်ပြထားပါတယ်။